အခုရပိုင်းနိုင်ငံရေးစီလောကတွေမှာပြည်သူတွေကပါစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ကတော့နိုင်ငံတော်သမ္မတရုံးရဲ့လုံခြုံရေးဆိုင်ရာသတိပေးချက်လျှို့ဝှက်အဆင့်စာတစ်စောင်ပေါက်ကြားလာတဲ့ကိစ္စပါပဲ။စာထဲမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့စုပေါင်းပြီးနေပြည်တော်ကောင်စီနယ်မြေမှာဖောက်ခွဲရေးလုပ်ဖို့သတင်းရတဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီဖွဲ့တွေထဲမှာ AA ရခိုင်တပ်ဖွဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့အစိုးရနဲ့ NCA ဒတိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ်လက်မှတ်ထိုးထားတဲ့ CNF ချင်းမျိုးသားတပ်ဦးနဲ့KUK အမျိုးသားအစည်းအရုံးနာမည်တွေပါဝင်နေကြတော့ရှင်းကြလင်းကြလက်ရှိအကောင့်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ထိခိုက်မလားစိုးရင်သူတွေကစိုးရင်ကြဖြစ်ကုန်ပါတယ်အခုပြဿနာရဲ့ရင်းမြစ်ကဘာဖြစ်မလဲငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရောထိခိုက်နိုင်မလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ
်အင်တာနက်လူမှုကွန်ရက်ကနေတဆင့်ပြင်ပကိုပေါက်ကြားလာတဲ့စာဟာနိုင်ငံတော်သမ္မတရုံးနိုင်ငံရေးနဲ့လုံခြုံရေးဌာနကြီးကနေပြည်ထောင်စုအဆင့်အဖွဲ့အစည်းအားလုံးနဲ့ပြည်ထောင်စုဝန်ကြီးဌာနအားလုံးကိုအကြောင်းကြားတဲ့စာဖြစ်ပါတယ်။စာထဲမှာ2019ခုနှစ်ဩဂုတ်လ30ရက်နေ့ကထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်ထဆောင်ရမ်းမြို့နယ်မဲလခေါ်ဘဲကလော့ဒုက္ခသည်စခန်းကြီးဗိုလ်မှူးကျော်စခန်းကုန်းမှာ AA ရခိုင်တပ်ဖွဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့ CNF ချင်းမျိုးသားတပ်ဦးနဲ့KNU ကရင်အမျိုးသားအစည်းအရုံးအဖွဲ့ဝင်စုစုပေါင်းအယောက်20လောက်အစည်းအဝေးလုပ်ခဲ့ကြတဲ့အကြောင်းအစည်းအဝေးမှာ2019စက်တင်ဘာလ16ဒါမှမဟုတ်26ရက်နေ့ဒါမှမဟုတ်အောက်တိုဘာလ16သို့မဟုတ်26ရက်နေ့နေပြည်တော်ကောင်စီနယ်မြေမှာဖောက်ခွဲမှုတစ်ခုလုပ်ဖို့ရက်တက်မှတ်ခဲ့ကြောင်းနဲ့အဲ့ဒီလိုလုပ်ရတာဟာကချင်ပြည်နယ်ရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းတွေမှာတပ်မတော်နဲ့ KIAA TNLA MNDAA တပ်ဖွဲ့တိုက်ပွဲဖြစ်ပွားနေတာတွေကိုအာယုံလွှဲဖို့ဖိအားလျော့နေစေဖို့ရည်ရွယ်တာဖြစ်ပြီးအဲ့ဒီလိုလုပ်ဖို့အတွက်တာဝန်ခွဲဝေတာလမ်းကြောင်းတပ်ဖက်တာနေ့ရက်အချိန်အတည်ပြုတာဖောက်ခွဲပစ္စည်းတည်ယူပို့ဆောင်မှုအတည်ပြုတာတွေဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်စာထဲမှာပြည်ထောင်စုဝန်ကြီးဌာနကပေးပို့တဲ့စာကိုရည်ညွှန်းထားတဲ့အတွက်ဒီစာပါအချက်လက်တွေဟာပြည်ထောင်စုဝန်ကြီးဌာနကရရှိပြီးသမ္မတရုံးစီပေးပို့တဲ့အကြောင်းအရာတွေဖြစ်တယ်လို့နားလည်နိုင်ပါတယ်။ဒီနေရာမှာပထမဦးဆုံးစစ်ဖို့လိုတာကစာပါအကြောင်းအရာကိစ္စပါ။ဒီစာကိုပြည်ထောင်စုဝန်ကြီးဌာနကနေသမ္မတရုံးကလက်ခံရရှိတာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဌာနကိုတက်မတော်ဘက်ကဓာတ်ရိုက်ပေးပို့တာလား။ဒါမှမဟုတ်အောက်ခြေဘဲထောင်လန်ရေးအဖွဲ့အစည်းကပေးပို့တယ်ဆိုတာမျိုးတော့မသိရပါဘူးဘလို့ပဲဖြစ်ဖြစ်အဲ့ဒီထောင်လန်ရေးတည်င်းရတဲ့အဖွဲ့အစည်းအစဉ်စဉ်ဟာတည်င်းပါအကြောင်းအရာတွေကိုအရင်စစ်ဆစ်ဖို့လိုပါတယ်စစ်ဆစ်ပြီးနောက်မှာမှတ်ချက်နဲ့တကွအထက်အစဉ်စဉ်တင်ပြရမှာမျိုးပါအောက်ဆုံးအစဉ်ကရတဲ့တည်င်းအချက်လက်တခုကိုဘာစစ်ဆစ်မှုမှမလုပ်ဘဲထိတ်ဆုံးအဆင့်ထိတက်သွားတာမျိုးဆိုရင်တော့အတော်ကိုမဖြစ်တဲ့ကိစ္စလို့ပြောနိုင်ပါတယ
်စာပါအကြောင်းအရာကိုစစ်ဆစ်ရင်ထိုင်းနိုင်ငံမဲအောင်ဆောင်ခရိုင်ထဆောင်ရမ်းမြို့နယ်မဲလခေါ်ဘဲကလော့ဒုက္ခသည်စခန်းဆိုတာကစမှားနေပါပြီမဲလဒုက္ခသည်စခန်းဟာထိုင်းနိုင်ငံတပ်ခရိုင်ထဲမှာရှိတာပါနောက်တစ်ချက်ကဖောက်ခွေလုံးမယ်ဆိုတဲ့လူအယောက်20ကိစ္စပါစာထဲမှာဒီလူတွေဟာ AA KIA CNF KU အဖွဲ့ဝင်တွေလို့ဆိုထားတဲ့အတွက်တကယ်ဖြစ်နိုင်မဖြစ်နိုင်အသေးချာစမ်းစစ်ကြည့်ဖို့လိုပါတယ်အကြောင်းကတော့ CNF နဲ့ KU အဖွဲ့တွေဟာအစိုးရနဲ့အပြစ်ခတ်ရက်စဲငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့တွေဖြစ်နေတဲ့အပြင်ချင်းမျိုးသားတပ်ဦးဆိုရင်မြို့ထဲဝယ်ဖောက်ခွဲရေးလုပ်တဲ့အစင်လာမရှိုံမကချင်းပြည်နယ်မှာတော့တကယ်ကိုအပြစ်ရထားတဲ့အဖွဲ့တစ်ခုဖြစ်နေလို့ပါ
နောက်တစ်ချက်ကစားရဲမှာအဲ့ဒီလူတွေဖောက်ခွဲမှုလုပ်ရတဲ့အကြောင်းရင်းဖော်ပြရမှာကချင်ပြည်နယ်ရခိုင်နဲ့ရှမ်းမြောက်မှာ KIA AA TNLA MNDA အဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာရှောင်ရှားဖို့ဆိုတာမှလည်းအမားပါနေပြန်ပါတယ်အကြောင်းကတော့တက်မတော်နဲ့ KIA အဖွဲ့ဟာကချင်ပြည်နယ်မှာတိုက်ပွဲမဖြစ်ပွားတာကာလအတော်ကြာနေပြီဖြစ်လို့ပါစာပါအကြောင်းအရာတစ်ခုလုံးကိုခြုံငုံကြီးလိုက်ုံနဲ့ကျွမ်းကျင်သူတွေမဆိုထားနဲ့တာမန်နိုင်ငံရေးစီရေးတီးခေါက်မိတဲ့သူတွေတောင်ဒါယုံကြည်ရလောက်တဲ့သတင်းအချက်လက်မဟုတ်ဘူးဆိုတာနားလည်နိုင်ပါတယ်ကောင်းပါပြီလုံခြုံရေးသတင်းဆိုတာပိုတယ်မရှိဆိုတာမျိုးနှလုံးသွင်းပြီးအောက်ခြေကရတဲ့အဲ့ဒီစိတ်ချယုံကြည်လို့မရတဲ့သတင်းမျိုးကိုအကယ်၍ဖြစ်လာခဲ့တော့ဆိုရဲစဉ်းစားနည်းမျိုးနဲ့အစိုးရပို့ပြီးဂီယူဆိုင်အရေးယူကာကွယ်မှုလုပ်မယ်ဆိုရင်လည်းလုပ်လို့ရပါတယ်ပထမတစ်ဆင့်ကတော့ပြည်ထောင်စုဝန်ကြီးဌာနဒါမှမဟုတ်တပ်မတော်ဘက်ကနေနိုင်ငံတော်သမ္မတရုံးစီစာပေးပို့ရမှာမူရင်းအောက်ခြေကရလာတဲ့အချက်လက်အပြင်မှတ်ချက်တွေအစဉ်တန်းသတ်မှတ်ပေးတာတွေကိုတာဝန်ယူမှုတာဝန်ခံမှုရှိရှိတေချာလုပ်ပေးဖို့လိုပါတယ် အောက်ခြေကရလာတာကိုတရင်အကျန်းထည်အတိုင်းတမရာရုံးစီအထိအရောက်ပို့တာကတော့လုတ်တဲ့နဲ့အလုံမျိုးတော့မဟုတ်ပါဘူးဒုတိယတာဝန်ရှိတာကနိုင်ငံတော်တမရာရုံးမှာပြည်ထောင်ဝင်ကြီးဌာနကနေအကျန်းအတိုင်းပို့လာတဲ့မှန်မယ်မမှန်ဘူးမတေချာတဲ့အခုလိုသတင်းမျိုးအတွက်လုံခြုံရေးတက်လန့်နှိုးဆော်မှုလုပ်ရမှာငင်းကြဲရေးလုပ်ငန်းစဉ်ထိခိုက်နိုင်မဲ့ကိစ္စတွေကိုအထူးသတိထားဆောင်ရွက်ဖို့လိုပါလိမ့်မယ်
။တကယ်တော့ခုလိုပြဿနာဒါပထမဦးဆုံးအကြိမ်တော့မဟုတ်ပါဘူး။လွန်ခဲ့တဲ့5-6နှစ်သမရဦးသိန်းစိအစိုးရလက်ထက်မှာ KIA အဖွဲ့ကဘယ်ဖို့မှု KU အဖွဲ့ကဘယ်ရာရှိဦးစီးပြီးအကြမ်းဖက်လုပ်ရတဲ့လုပ်ဖို့ဘယ်နေ့ကဘယ်နေရာမှာဆွေးနွေးကြတယ်ဘယ်လမ်းကြောင်းတွေကနေဆင်းလာကြတော့မယ်စသဖြင့်နေပြည်တော်ဈေးရှိမှာဆိုင်းဘုတ်ကြီးကပ်ပြီးပေါ်ပေါ်တင်တင်လူသိထင်ရှားကြေညာခဲ့မှုပါတယ်အဲ့ဒီချိန်ညဉ့်ညဤတိဆောက်နေခြင်းဖြစ်ပြီးသက်ဆိုင်ရာတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေကလည်းဝေဖန်ဆိုင်းဘုတ်ကြီးကိုလည်းပြန်ဖြုတ်လိုက်ရတဲ့သာရကရှိခဲ့မှုပါတယ်ခုဆိုရင်လဲ KNU လို CNF လို့အဖွဲ့တွေကဒီဖြတ်ဝေစာကိုကန့်ကွက်ပြောဆိုနေကြပါပြီဒါဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်အများပြည်သူအထင်မြင်လွဲမှားအောင်တမင်များလှုပ်လှည်သလားဆိုပြီးမေးခွန်းထုတ်လာကြပါပြီ။ဒါကြောင့်ခုပြဿနာဟာငြိမ်းချမ်းရေးကိုမထိခိုက်ခဲ့ရင်တော့ယုံကြည်မှုကိုထိခိုက်စေတာကတော့သိကြပါတယ်။အဖြေကတော့တမတော်အနေနဲ့ထောက်လှမ်းရေးသတင်းရယူမှုအဆင့်မြင့်လာအောင်လုပ်ဖို့နဲ့အခုလိုလုတ်ကင်ဆောင်ရွက်ရမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအလေးနက်ထားစဉ်းစားဖို့လိုနေပါကြောင်းတင်ပြလိုက်ရပါတယ်။